American ပြည်တော်စုမှရဲဖမ်းစည်းစဉ်အတွင်း African American အမျိုးသား George Floyd သေဆုံးခဲ့ရမှုအပေါ်စိတ်ဆိုးဒေါသထွက်နေကြသူတွေကတနင်္ဂနွေနေ့ညတော့ကလည်း6ညဇက်တိုက်အဖြစ်ဆန္ဒပြခဲ့ကြပါတယ်။မြို့တော်တော်များများမှဆန္ဒပြသူတွေဟာအများအားဖြင့်ငြင်းငြင်းချမ်းချမ်းရှိပေမဲ့တချို့ကအကြမ်းဖက်မီးရှို့ဖျက်ဆီးတာ၊ဆိုင်တွေကိုဖျက်ဆီးဝင်ရောက်လူရက်တာတွေဖြစ်ခဲ့ပါတယ်။ Washington မြို့တော်အပြင် Los Angeles, Chicago, Miami, Detroit, Philadelphia စတဲ့မြို့ပေါင်း40ထက်မနည်းမှညမထွက်ရအမိန့်ထုတ်ပြန်ထားကြပါတယ်။Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကတော့အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ San Francisco မြို့တော်ဝန်အပါအဝင်မြို့ကြီးတချို့ကမြို့တော်ဝန်တွေကလည်းညမထွက်ရအမိန့်ကိုအချိန်အကန့်အသတ်မရှိထုတ်ပြန်ထားတယ်လို့ပြောပါတယ်။ဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်တွေ့ပဋိပက္ခဖြစ်ခဲ့တဲ့နေရာတွေမှာတော့ရဲတွေကရာဘာကြီးတွေမျက်ရည်ရိုပုံးတွေတုံးလူစုခွဲခဲ့ကြပါတယ်။ New York မြို့မှာတော့ညမထွက်ရအမိန့်ထုတ်ပြန်မထားပါဘူး။ညယောက်မျိုးမှာနေကင်းဖက်ဆန္ဒပြသူတွေကိုရဲကခက်လန့်လန့်ကပဲစောင့်ကြည့်ပေမဲ့ညဘက်မှာတော့ရဲအရာရှိတွေကလူစုလူဝေးတွေကိုဖမ်းဆီးရှင်းလင်းမှုတွေရှိသလိုဆန္ဒပြသူတွေကလည်းအရာဝတ္ထုတွေနဲ့ရဲတွေကိုပြန်ပစ်ပေါက်ခဲ့ကြပါတယ်Minneapolis မြို့မှာအသက်46နှစ်အရွယ်လူမဲ George Floyd ကိုငွေအတုသုံးလိမ်ညာလို့ဆိုပြီးပြီးခဲ့တဲ့တနင်္လာနေ့ကရဲကဖမ်းဆီးစဉ်အတွင်းလက်နောက်ပြန်လက်ထိတ်ခတ်ပြီးမြေကြီးပေါ်မှာမှောက်ရက်ထားတဲ့ Floyd ရဲ့လက်ပင်ပေါ်ကိုလူပြိုရဲရာရှိတယောက်က10မိနစ်ကြာကြာအောင်ဒူးနဲ့ဖိထားခဲ့တာပါ Floyd ကသူ့အသက်မရှူနိုင်ဘူးလို့အချိန်ချင်းပြောတန်ကြားရတဲ့ video ထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကစလို့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်